ီမိုကရေစီနဲ့တိုးတက်ရေးလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးစတဲ့ကဏ္ဍတွေမှာတိုးတက်မှုရရှိလာနိုင်စေရေးရွေးကောက်ပွဲပညာပေးရေးအဖွဲ့အစည်းအမျိုးသမီးရေးလှုပ်ရှားတက်ကြွတဲ့အဖွဲ့အစည်းတွေနဲ့တခြားလူခွင့်ရေးဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းဆက်တဖွဲ့ကိုရန်ကုန်မြို့အမေရိကန်တန်ယုံရဲ့အသေးစားကူညီထောက်ပံ့ငွေအစီအစဉ်ကနေထောက်ပံ့ငွေပေးအပ်ခဲ့ပါတယ်။အပြည့်အစုံကိုတော့ဒီကနေ့ကျင်းပတဲ့ထောက်ပံ့ငွေပေးအပ်ပွဲအခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မတ်သိန်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီမိုကရေစီတိုးတက်ရေးလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးကိုမြင့်တင်နိုင်မှုအတွက်ရွေးကောက်ပွဲပညာပေးအဖွဲ့အစည်းအမျိုးသမီးရေးတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းတွေနဲ့အခြားလူအခွင့်အရေးဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းဆက်တဖွဲ့ကို American တန်ယုံကနေအသေးစားကူညီထောက်ပံ့ငွေပေးအပ်ပွဲအခမ်းအနားကိုဒီကနေ့မေလ9ရက်နေ့ရန်ကုန်မြို့ American တန်ယုံမှာကျင်းပခဲ့ပါတယ်အသေးစားကူညီထောက်ပံ့ငွေအစီအစဉ်ဟာလူမှုအခြေပြုအဖွဲ့အစည်းတွေရဲ့ညှိနှိုင်းဆောင်ရွက်မှုကိုယ်ရက်ဖြန့်ကျက်ပေးခြင်းစွမ်းရည်တွေကိုအားဖြည့်ပေးဖို့နဲ့ပဋိပက္ခအဖြေရှာခြင်းငြိမ်းချမ်းရေးတည်ဆောက်ခြင်းများကိုပုံမှန်မြင့်တင်ဆောင်ရွက်ပေးဖို့ကူညီတာလည်းဖြစ်ပါတယ်။ထောက်ပံ့ငွေရရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ People for People အဖွဲ့ကတော့တနင်္သာရီတိုင်းဒေသကြီးကမြို့နယ်၅မြို့နယ်မှာရွေးကောက်ပွဲဆိုင်ရာပညာပေးအလုပ်ယုံဆွေးနွေးပွဲတွေကျင်းပရည်အတွက်အသုံးချသွားမှာဖြစ်တယ်လို့အဖွဲ့ဝင်ကိုကြည်မင်းသူကပြောပါတယ်။တတိယချက်လက်ဖြန့်ဝင်ရေးထက်ပညာပေးရေးကိုဦးစားပေးထားတဲ့ဒီအလုပ်ယုံဆွေးနွေးပွဲတွေဟာ၅ရက်တာကြာမြင့်မှာဖြစ်ပြီးတင်ကြားသွားမယ့်အကြောင်းအရာတွေကိုအခုလိုရှင်းပြပါရစေ
။ကျွန်တော်တို့တင်တန်းက just knowledge just knowledge မဟုတ်ပဲနဲ့တကယ်ကိုကျွန်တော်တို့လက်တွေ့ပိုင်းပေါင်းကျွန်တော်တို့ကအဲ့ဒါကိုခြင်ထားပါဥပမာကျွန်တော်တို့၅ရက်ဆိုရင်ပထမဒီ၂ရက်ပိုင်းမှာကကျွန်တော်တို့ကဒီနိုင်ငံသားတယောက်နေတည်တင်းတိထိုက်တဲ့ပြည်သူနေတည်ပေါ့ကျွန်တော်မြန်မာလူက civic education ကိုအဓိကထားပေးပါမယ်
။တနင်္သာရီတိုင်းဒေသကြီးဟာအရက်ဖက်အဖွဲ့အစည်းတွေအပါအဝင်လူသူအယောက်အပေါက်နည်းတာကြောင့်ရွေးချယ်ပြီးဆွေးနွေးပွဲတွေကျင်းပတာဖြစ်တယ်လို့လည်းသူကပြောပါတယ်။ Colorful Girls အမျိုးသမီးအဖွဲ့အစည်းကလည်းမီဒီယာကဏ္ဍမှာအမျိုးသမီးတွေအတွက်တည်ထောင်ရည်ရွယ်တဲ့အစီအစဉ်တွေစာအုပ်ထုတ်ဝေခြင်းတွေအတွက်ထောက်ပံ့ငွေကိုအသုံးပြုသွားမယ်လို့လုပ်ငန်းညှိနှိုင်းဆောင်ရွက်သူနန့်သစင်မင်းကအခုလိုပြောပါတယ်။
main group ရဲ့အခွင့်အရေးတွေဘာတွေလဲ main group ရဲ့ဘာတွေပါဝင်နိုင်ဘယ်လိုမျိုးဆွမ်းဆောင်နိုင်တယ်လဲ main group ရဲ့ဘယ်လိုဥဆောင်နိုင်လဲဆိုတော့ဒီ media ဘိုင်းမရှိတဲ့အတွက် main group တွေကိုယ်တိုင်အမတို့ project ထဲမှာရှိရ main group တွေကိုယ်တိုင်ပေါ့နော်စာရေးပြီးတော့သူတို့ကိုယ်တိုင်တကယ်ပဲစောင်းမားတွေရေးပြီးတော့သူတို့ကိုယ်တိုင်က media ဒီ journal ဖြစ်ဖြစ် newspaper ဖြစ်ဖြစ်ပေါ့နော်စာအုပ်တွေထွက်လာဖို့အတွက်အမတို့ရည်ပဲပြီးတော့ဒီ grant ကိုလျှောက်ထားရခြင်းဖြစ်တယ်ဒါကလည်း main group တွေဒီပဲအမတို့ပြန်သွားမှာဖြစ်တယ်ပေါ့နော် main group တွေအတွက်ဟိုဒီ gender equality ဒီmainly ရအခွင့်အရေးရပါတယ်လဲဆိုတော့ mainly ကိုယ်တိုင်ရေးပြီးတော့သူတို့ရဲ့ခံစားနေရတဲ့ဒီ story လေးတွေကိုပေါ့နော်ဖော်ပြတဲ့စာအုပ်လေးတွေကိုအမတို့ကထုတ်ဖို့ရည်ရထားတဲ့အတွက်ဒီ project က mainly အတွက်ပြန်ပြီးအသုံးပြုမှာပ
ါဒီအသေးစားကူညီထောက်ပံ့ငွေကိုလျှောက်ထားတဲ့လူမှုအခြေပြုအဖွဲ့ပေါင်း60တဲ့ကအဖွဲ့7ဖွဲ့ကိုရွေးချယ်ပေးအပ်ခဲ့တာလည်းဖြစ်ပါတယ်ထောက်ပံ့ငွေရရှိတဲ့အရက်ဖက်အဖွဲ့အစည်းတွေထဲမှာတမာတိ Foundation and Chin Agency Democracy for Ethnic Minorities OrganizationPeace and Justice Myanmar အဖွဲ့တအောင်အမျိုးသမီးအဖွဲ့အစည်းတောင်သူလယ်သမားအဖွဲ့အစည်းနဲ့ပညာရေးဖောင်ဒေးရှင်းအချို့ပါဝင်ပါတယ်ဒီ7ဖွဲ့အနက်6ဖွဲ့ကတော့ရွေးကောက်ပွဲဆိုင်ရာနဲ့ဆန္ဒမဲပေးရေးဆိုင်ရာပညာပေးလုပ်ငန်းတွေကိုလုပ်ကိုင်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ American သံမကြီး Derek Mitchell ကလည်းဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံအတွက်လူမှုအခြေပြုအဖွဲ့အစည်းတွေဟာအရေးကြီးတယ်လို့အခုလိုသုံးသပ်ပါတယ်
I look at the people that will be small grant recipients and I see the future of this country.
ဒီနေ့ထောက်ပံ့ငွေလာရောက်လက်ခံတဲ့အဖွဲ့အစည်းတွေကိုကြီးကြီးအဖြစ်မြန်မာနိုင်ငံရဲ့ရှေ့ရီကိုကျွန်တော်တို့မှန်းဆလို့ရပါတယ်။အရက်ဖက်အဖွဲ့အစည်းတွေကဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံရဲ့အနာဂတ်အတွက်အရေးပါတဲ့မန္တန်တစ်ခုလည်းဖြစ်ပါတယ်။နိုင်ငံသားတွေရဲ့စွမ်းရည်မြင့်တင်ပေးဖို့ဒီမိုကရေစီနဲ့အားကောင်းလာဖို့ဆိုရင်တော့ပြည်သူတွေရဲ့ရှေ့ကနေသင်တန်းပေးတာနောက်ပညာပေးတာတွေလုပ်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုမြင့်တင်ပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ယူဆထားပါတယ်။
ဒီကနေ့ပေးအပ်တဲ့ထောက်ပံ့ငွေတန်ဖိုးကတော့ American Dollar 2သိန်းနီးပါးဖြစ်ပြီးအဖွဲ့အစည်းတွေရဲ့စီမံကိန်းအခြေအနေတွေကိုလိုက်ပြီးအနည်းဆုံး6လကနေအများဆုံး2နှစ်စာခံမှန်းပြီးပေးထားတာဖြစ်ပါတယ်။2006ခုနှစ်ကတည်းကစတင်ခဲ့တဲ့ American တန်ယုံအသေးစားကူညီထောက်ပံ့ငွေအစီအစဉ်ကနေမြန်မာနိုင်ငံကရက်ဖက်အဖွဲ့အစည်းတွေအတွက် American Dollar 1.5 သန်းကျော်ခွဲဝေပေးအပ်ပြီးလည်းဖြစ်ပါတယ်ရှင်။